ကမ္ဘာပေါ်မှာအကြီးမားဆုံးကျန်းမာရေးဆောင်ရှားမှုအာမခံစီစဉ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေမှာစတင်လိုက်ပါတယ်။နောက်နေ့ကျင်းပမယ့်အထူးရွေးကောက်ပွဲတွေမတိုင်ခင်ဒီစီစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲဆုံးနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျန်းမာရေးဆောင်ရှားမှုပေးမယ်လို့အာမခံထားပါတယ်။ဒီစီစဉ်ဟာအမေရိကန်၊ကနေဒါနဲ့မက္ကဆီကို၃နိုင်ငံပေါင်းလူဦးရေထဲပိုများတဲ့လူဦးရေအတွက်ကိုအကျိုးဖြစ်စေမယ့်အတွက်ကမ္ဘာမှာအကြီးမားဆုံးကျန်းမာရေးဆောင်ရှားမှုအစီအစဉ်ဖြစ်မယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။မိုဒီခဲလို့နံပါတ်ခေါ်ဆိုကြတဲ့ဒီစီစဉ်ဟာအိန္ဒိယလူဦးရေ 1.25 ဘီလီယံနဲ့ကအောက်ခြေလူစု40ရာခိုင်နှုန်းကိုကျန်းမာရေးဆောင်ရှားမှုပေးမှာပါ။ဝင်ငွေအနှိမ်ဆုံးမိသားစုတန်းတရာအတွက်ပြင်းထန်တဲ့ရောဂါဝေဒနာတွေကိုကုသပေးဖို့တစ်နှစ်ကိုကျန်းမာရေးအမကန်ဒေါ်လာ 6,900 စီသုံးစွဲနဲ့ဒီစီစဉ်ကိုဒီနေ့အစောပိုင်းကထုတ်ပြန်တဲ့အစိုးရအသုံးစီထဲမှာထည့်သွင်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာလူစုကျန်းမာရေးအတွက်တစ်မျိုးသားလုံးထုတ်လုပ်မှုတန်ဖိုး GDP ရဲ့100ရာခိုင်နှုန်းကိုပဲနှစ်စဉ်သုံးစွဲတာကြောင့်ကမ္ဘာမှာကျန်းမာရေးဆောင်ရှားမှုရမုံငွေအနှိမ်ဆုံးသုံးဆွဲတဲ့နိုင်ငံတွေကတခုဖြစ်ပါတယ်။အစင်ရဲဆုံးလူစုအများပြားမှာကျန်းမာရေးဆောင်ရှားမှုဆိုတာမရှိကြပါဘူး။